စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် Facebook အပါအဝင်အင်တာနက်အသုံးပြုမှုတွေကိုကန့်သတ်ပိတ်ပင်လာတဲ့မြန်မာနိုင်ငံမှာတောက်ကြတဲ့ညပိုင်းကစလို့ Twitter နဲ့ Instagram လူမှုကွန်ရက်တွေကိုလည်းပိတ်ပင်လိုက်ပါတယ်။နောက်ထပ်ညွှန်ကြားချက်မရမချင်းအဲ့ဒီလူမှုကွန်ရက်တွေကိုပိတ်ဆို့ထားဖို့အာဏာပိုင်တွေကညွှန်ကြားထားတယ်လို့ Telenor ကုမ္ပဏီက Reuters သတင်းကိုပြောပါတယ်။ဗိုလ်တုံးတွေတုန်းကအာဏာပိုင်တွေက Facebook ကိုပိတ်ပင်ခဲ့တဲ့အတွက်အများပြည်သူက Twitter လူမှုကွန်ရက်ကိုပြောင်းပြီးအသုံးပြုလာချိန်မှာအခုလိုပိတ်ပင်လိုက်တာလည်းဖြစ်ပါတယ်။အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေက Twitter ဆက်မျက်နှာပေါ်မှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့တန်းနဲ့ချီတဲ့ဖော်ပြချက်တွေကို hashtag နဲ့တွဲပြီးအာဏာသိမ်းအစိုးရစန့်ကျင်လှုပ်ရှားမှုတွေကိုလှုပ်ဆောင်နေခဲ့ကြတာဖြစ်ပါတယ်။အစောပိုင်း Facebook ကိုပိတ်ခဲ့တော့က VPN စနစ်နဲ့အသုံးပြုခဲ့သူတချို့ရှိပါတယ်။ဒါပေမဲ့ Twitter ဆက်မျက်နှာကိုတောက်ချန်နေညပိုင်း10:00လောက်မှာ VPN နဲ့တောင်အသုံးပြုလို့မရတော့ဘူးလို့တချို့ကပြောပါတယ်။ကမ္ဘာတဝန်းအင်တာနက်အသုံးပြုမှုစောင့်ကြည့်ရေးအဖွဲ့ NetBlocks ကလည်းမြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေက Twitter ကိုကန့်သတ်လိုက်ပြီဖြစ်ကြောင်းပြောပါတယ်။ Facebook ကုမ္ပဏီကပြောခွင့်ရကလည်း Instagram လူမှုကွန်ရက်ကိုအပိတ်ခံရကြောင်းအတည်ပြုပြောကြပါတယ်။မိသားစုတွေနဲ့မိတ်ဆွေတွေအကြားပြန်လည်ဆက်သွယ်နိုင်ဖို့အဆက်အသွယ်တွေပြန်ဖွင့်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုကြောင်းလည်းသူကပြောပါတယ်။